American Seek Omni Pfizer နဲ့ Germany က BioNTech တို့ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အခြေအနေအတွက်အသုံးပြုခွင့်တောက်ကြနေမှာအတည်ပြုပေးဖို့သမ္မတအင်ဂျီဝန်ထမ်းအကြီးအကဲ Mark Medosa American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဆိုင်ရာဌာန FDA ကိုဖိအားပေးနေပါတယ်။ဒီကာကွယ်ဆေးကိုပြန်ပအကြံပေးတွေပါဝင်တဲ့ FDA အဖွဲ့ကကျေသပရင်းနေမှာအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးခဲ့တာဖြစ်ပြီးနောက်တစ်ဆင့်အနေနဲ့ဒီဆေးကိုလူလူကိုထိုးပေးနိုင်ရင်အတွက် FDA ကချထားပေးရမှာဖြစ်ပါတယ်။ FDA အကြီးအကဲ Stephen Hahn ကိုတောက်ကြနေမှာ Mark Medosa တယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်ကြောင်းအကြီးအကဲအရာရှိသူရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။ပြောကြားတဲ့အကြောင်းအရာအသေးစိတ်ကိုထုတ်မပြောပေမဲ့စီကံသတ်မှတ်ချက်ချမှတ်သူတွေကို Hahn ကတင်ပြဖို့ရှိကြောင်းလည်းပြောပါတယ်။ American သမ္မတ Donald Trump ဟာဒီကာကွယ်ဆေးအတွက်အတီးပြုတ်ချက်အမြန်ချထားပေးရေးကိုဖိအားပေးနေတာလည်းဖြစ်ပါတယ်။